အော်တိုဘာလ9ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့နေဟမိကိုဆီလွတ်ခြင်းဖြစ်ပါတယ်။ဘင်းမင်းကြီးဟာအမိစာနဲ့အတူနေဟမိကိုဟောရနိလူတမာလက်နဲ့ကျွန်ခံသူအမုံအမျိုးသားတောပိစီကိုဆီလွတ်လိုက်ပါတယ်။သူတို့တွေဟာမြစ်တစ်ဖက်မှာရှိတဲ့နယ်မြေကိုအပိုင်စားရတဲ့သူတွေဖြစ်ပါတယ်။အဲ့ဒီအမိစာမှာပါရှိချက်ကတော့နေဟမိသွားရလမ်းကြောင်းတစ်လျှောက်မှာလုံခြုံစိတ်ချမှုရှိဖို့ကာကွယ်ပေးခြင်းနဲ့လူသည်များကိုကူညီပေးခြင်းတို့ပါရှိပါတယ်။ရှင်ဘီရဲ့တတော်ကိုအုပ်ချုပ်ကူကဲရတဲ့တတော်ဝန်ကြီးအာသက်ကိုလည်းနေဟမိယေရုရှလင်မြို့ကိုတိဆောက်တဲ့အခါမှာနေယံတွေဗိမ္မာန်တော်တကားပေါက်တွေအတွက်လူအပ်သည်များတတုံးတစ်သားတစ်ပြားတွေကိုလူလီသိမ်းမရှိစီစဉ်ပေးဖို့အမိန့်ချပေးပါတယ်။နေမိမဆာခန်းကြီးနှင့်အငယ်ကိုကိုဖတ်ပါမယ်။နေဟမိနဲ့ဂျူးလူမျိုးတွေကြုံတွေ့ရင်ဆိုင်ရတဲ့ဆန့်ကျင်မှုနောက်ဆက်မှုတွေဟာတာမန်အားဖြင့်ဘာအကြောင်းအရာတွေဖြစ်တယ်လဲဆိုတာကိုကြည့်ကြပါစို့ထိုအခါမြစ်အနောက်ဘက်မြို့ဝန်တို့ထံသို့ငါရောက်၍ရှင်ပြန်ဤအမိန်တော်စာကိုပြ၏ရှင်ပြန်သည်လည်းတက်မူးနှင့်မြင်းစည်းသူရဲတို့ကိုငါနှင့်အတူဆီလွတ်တော်မူသည်ဟုဆိုပြီးတော့ဖော်ပြထားပါတယ်နေဟမိဟာယေရုရှလင်မြို့ကိုပြန်လည်ရောက်ရှိသွားတဲ့ခုနှစ်မှာ BC 445နဲ့444ဝန်းကျင်ဖြစ်ပါတယ်ဆန့်ကျင်မှုနောက်ဆက်မှုတိုက်ခိုက်မှုတွေနေဟမိကိုအစဉ်နဲ့ဝန်းရံထားနေပါတယ်။နေပိုင်နေစားတွေထံအဆိုတင်သွင်းရှောက်မှုတိုင်းဟာပြဿနာဖြစ်လာပါတယ်။တောဘီဆိုတဲ့နာမရဲ့အဓိပ္ပာယ်ကတော့ထာဝရဘုရားရှင်ဟာကောင်းမြတ်တော်မူတယ်ဖြစ်ပါတယ်။ဂျူးဝဟာရဘာသာစကားဖြစ်ပါတယ်။သူ့ရဲ့သားယောဟန်ုံရဲ့အမည်ဟာလည်းပဲယူဒဘာသာစကားနဲ့မှတ်ခေါ်ထားပါတယ်။အဓိပ္ပာယ်ကတော့ဘုရားရှင်ဟာကရုဏာနဲ့ပြည့်စုံတော်မူတယ်ဖြစ်ပါတယ်။အမုံမျိုးစားကြီးရဲ့အမှုကိုထမ်းရွက်တဲ့သူဖြစ်ပါတယ်။ဒုတိယကြောင့်ယေရုရှလင်မြို့တော်ဟာယန္တူတွေပတ်ပတ်လဲဝန်းရံလဲရှိတဲ့အနေအထားမှာရှိပါတယ်။တမလက်ကမြောက်ပိုင်းရှမာရိရဲ့နေပိုင်ကြီးဖြစ်ပါတယ်။တောဘီကတော့အမုံနယ်ရဲ့အရှေ့ပိုင်းကိုစားရတဲ့နေစားကြီးဖြစ်ပါတယ်။ဂေရှင်ကတော့အာရက်အမျိုးသားတောင်ဘက်မှာနေထိုင်ပြီးတော့ယေရုရှလင်မြို့တိဆောက်ခြင်းကိုဒုက္ခပေးပါတယ်။အီရန်ပြည်နဲ့မောဘပြည်ကိုအပိုင်စားရတဲ့အုတ်ချုပ်ဆိုးဆန့်သူဖြစ်ပါတယ်။အဲ့ဒီဖိအားတွေကြောင့်ဒေတာတွင်ခေါင်းဆောင်တွေတောင်းနေဟမိကိုကူညီမဆဖို့ရှောင်ဖယ်ရှောင်ဖယ်ပြုနေကြပါတယ်။ပတ်ချလေကအင်အားတွေကိုကြည့်ပြီးတော့စိတ်မသက်မသာဖြစ်နေကြပါတယ်။နေဟမိဟာယေရုရှလင်မြို့ကိုစစ်တပ်ကြီးနဲ့အဆောင်အရှောက်တွေရောက်လာပါတယ်။အရေးပါတဲ့ကိစ္စတစ်ခုကိုလှုပ်ဆောင်ဖို့ဧကရစ်မင်းကြီးကနေလွှတ်လိုက်တဲ့ပုံစံမျိုးဖြစ်ပါတယ်။မြို့တော်အနီးတစ်ဝိုက်နေထိုင်တဲ့တပားမျိုးသားတွေအဖို့မနာလိုတုံဝန်တူစေတဲ့မြင်ကွင်းပဲဖြစ်ပါတယ်။အဲ့ဒီလူမျိုးတွေဟာဂျူးလူမျိုးကိုမကြာခဏတိုက်ခိုက်လူရဲ့ဒုက္ခပေးတဲ့သူတွေဖြစ်ပါတယ်။လူရဲ့တိုက်ခိုက်မှုတွေကိုဥဆောင်တဲ့သူကတော့ဟောရနိအမျိုးတမာလက်အမုံအမျိုးသားတောဘိနဲ့အာရက်လူမျိုးဂေရှင်ပဲဖြစ်ပါတယ်။သူတို့တွေဟာနေဟမိရဲ့လှူရှာမှုမန်သမ ्या ကိုမျက်ချင်မပြတ်ဒေါက်ထောက်ကြည့်ရှုပြီးဝင်ရောက်ဖျက်ဆီးဖို့အားအင်ချိနဲ့သွားဖို့အမဲကြံစီလှူဆောင်နေဆိုပြီးတော့မှဝိညာဉ်တော်စာပေဖြစ်တဲ့ E.G. White Prophets and Kings စာမျက်နှာ635ကဖော်ပြထားတာတွေ့ရပါတယ်။တမန်ကျမ်းစာမှာဖျားသခင်ရွေးကောက်တော်မူပြီးတော့ဆန့်ကျင်တိုက်ခိုက်ခြင်းခံရတဲ့ပုဂ္ဂိုလ်ကြီးတွေအကြောင်းကိုသင်သိရှိပါသလားပြန်လည်ပြီးတော့လေ့လာကြည့်ပါကျွန်တော်တို့ယုံကြည်သူများအနေနဲ့တမန်ကျမ်းစာအတိုင်းအသက်ရှင်တဲ့အခါမှာဆန့်ကျင်တိုက်ခိုက်မှုတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်အဲ့လိုရင်ဆိုင်ကြရတဲ့အခါမှာဖျားရှင်ဘက်မှသာယက်တည်ပြီးတော့အသက်ရှင်သွားတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်